အမျိုးသားစာပေတသက်သာဆုရှင်စာရေးဆရာမကြီးအသက်86နှစ်အရွယ်ခင်ဆွေဦးဟာမနေ့ညကရန်ကုန်မြို့မှာကွယ်လွန်သွားပါတယ်။ဆရာမကြီးနဲ့ပတ်သက်တဲ့ပြည်ပရောက်မြန်မာစာရေးဆရာတွေရဲ့အမှတ်တရပြောကြားချက်တွေကိုကိုညံဝင်းအောင်ကစူးစီးတင်ပြမှာပါရှင
်။စာရေးဆရာမကြီးခင်ဆွေဦးရဲ့နာမည်အရင်ကဒေါ်ခင်ဆွေဦးဖြစ်ပြီးသူအသက်73နှစ်အရွယ်ဟိုတချင်ကထုတ်ဝေခဲ့တဲ့တန်တော်ဆင့်သတင်းစာမှာခင်ဆွေဦးဆိုတဲ့ကလောင်နာမည်နဲ့ကလေးကန္တာမှာဝတ္ထုဆောင်ပါစရေးခဲ့တာပါ1962ခုနှစ်မှာထုတ်ဝေတဲ့ဒိုတိုင်းဌာနီဆိုတဲ့ပထမဦးဆုံးလုံငင်းဝတ္ထုကြောင့်စာပေနယ်မှာထင်ရှားခဲ့ပြီးအဲ့ဒီဝတ္ထုကိုအခုချိန်ထိအကြိမ်ကြိမ်ပြန်လည်ရိုက်နှိပ်ထုတ်ဝေနေရဆဲဖြစ်ပါတယ်ဒေါ်ခင်ဆွေဦးရဲ့အဲ့ဒီဝတ္ထုနဲ့ပတ်သက်လို့ဆရာမကြီးရဲ့အရင်ဒီဆုံးစာပေမိတ်ဆွေတူဖြစ်တဲ့လက်ရှိအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာနေထိုင်သူကဗျာဆရာစာပေဝေဖန်ရေးဆရာကြီးမောင်စွမ်းကြီးကအမှတ်တရတချို့ကိုပြောလာပါလေ
။အဲတော့တိုင်းဌာနကြီးကတော့နာမည်အကြီးဆုံးပေါ့လေ။အဲ့ဒါလည်းဟိုခဏခဏလည်းပြန်ထုတ်တယ်။သူကဟိုတင်ဟိုဗိုလ်ချုပ်ကျော်စောအထူးပြုပြီးတော့ဟိုဗိုလ်ချုပ်ကျော်စောကိုလေ့လာပြီးတော့ချစ်ခင်တဲ့စိတ်နဲ့ရေးတာဆိုတော့လေ။သူကအဲ့ဒါမျိုးရေးတဲ့နေရာမှာတော့အမှန်ကောင်းပါလေ
။ဆရာမကြီးဒေါခင်ဆွေဦးဟာစပယ်ဗျူမဂ္ဂဇင်းမှာအက်ဒီတာချုပ်အဖြစ်နှစ်ပေါင်းအတော်ကြာစာပေတာဝန်တွေကိုကျေပွန်ခဲ့သူဖြစ်တယ်လို့အမေရိကန်မေရီလန်းပြည်နယ်မှာနေထိုင်တဲ့စာရေးဆရာမမေငင်းကပြောပါတယ
်။မေဦးကကျမတို့မေဦးလို့ခေါ်တယ်လို့ပဲတကယ်အမေလိုပဲပေါ့။ကျမတို့စာစာရေးတဲ့အချိန်အသက်30ကျော်လေးစာရေးဆရာမပေါ့စာကိုတည်တည်ချာချာကိုဂရုတစိုက်နဲ့အတိမတ်ပြုတဲ့စာရေးဆရာမကြီးတွေထဲမှာဆိုရင်မေဦးကထိတ်ဆုံးရပါတယ်လို့ပြောလို့ရပါတယ်။မေဦးမှာထူးခြားတဲ့အချက်ကဒေါက်တာဆေဦးမှာထူးခြားတဲ့အချက်ကလူငယ်တွေကိုသိနေရပေးတယ်ပြီးတော့သိအတိအမှတ်ပြုတယ်စာပေအလုပ်ကိုလုပ်တဲ့နေရာမှာဟိုငွေရေးချေးရေးဘလောက်ပဲအရှုံးပေါ်နေပါစေစာကောင်းပေကောင်းရှိကိုရှိရမယ်ဆိုတဲ့စိတ်နဲ့ဒီစပယ်ဗျူမဂ္ဂဇင်းကိုလုပ်တာဟာဟိုနောက်ဆုံးလုံးလုံးကြီးမရတော့လို့ဟိုစွန့်လိုက်ရတဲ့အထိဟိုအဆုံးရှုံးခံဘဝတွေပါရင်းအချိန်တွေပါရင်းပြီးတော့ပေးခဲ့တာတစ်သက်လုံးစာပေစိတ်နဲ့ရှင်တန်သွားတဲ့စာရေးဆရာမကြီးစာပေသမားတွေကိုပြောထောင်အားပေးသွားတယ်ချစ်ခင်သွားတယ်ဆရာဆရာမကြီးလို့ပြောလို့ရပါတယ်ရှင
်တကယ်တော့ဆရာမခင်ဆွေဦးရဲ့စာပေတွေဟာနိုင်ငံရေးနဲ့တော်လှန်ရေးအပေါ်အခြေခံထားတာများတယ်လို့မောင်စွမ်းကြီးကမှတ်ချက်ပေးပါတယ
်တကယ်တော့သူကတော်လှန်ရေးစာရေးဆရာမကြီးတယောက်ပဲသူကတော့သူ့ကိုသူစာမရေးခင်ဒုရီယာမဂ္ဂဇင်းမှာသူ့ဖေချပါတီမိုက်လေးအေးဆိုပြီးတော့မင်းကလေးတမ်းမဲ့တခါရောက်ကြလေးတို့နေကြစားကြတယ်ဆိုတော့ဥစားကိုအဲ့လိုငငယ်သူ့ကိုစံထားခဲ့ရတယ်ကိုအမအကြီးတယောက်လိုခင်းနေရတာပေါ့လေမြို့ပေါ်ရောက်လာတော့ဆိုင်ရေးဆရာအဖြစ်နဲ့အတူတူတွေ့ကြတော့လည်းမောင်နှမလိုခင်းရပါတယ်သူကနော်မဟာဆွေရဲ့တမီးပြည်ပြည်အဲမြို့ချစ်စိတ်တက်ကလည်းရှိတယ်အထူးဖြင့်သူကဘကြောကျော်သောရဲဘော်သုံးရဲ့ဝင်ဘကြောသောနဲ့လည်းအမတန်ခင်တဲ့သူအကိုရွှေလို့သူခေါ်တာတရားကောင်းကြီးကိုချင်းမြတ်နိုးတဲ့ရုပ်သမီးတယောက်ပေါ့လေနော်အဲ့တော့သူကနော်နိုင်ငံရေးဝထုတ်ကြီးရေးတယ်တောင်းတလှုပ်ရှားမှုကြီးအကြောင်းကြီးရေးတယ်အဲ့လိုရေးတဲ့နေရာမှာတော့သူဟာထိတ်တန့်စာရေးဆရာမကြီးရတယ်အမတန်လေးရိုးလေးရိုးသားပါတယ
်စာရေးဆရာမကြီးခင်ဆွေဦးကိုဖခင်စာရေးဆရာကြီးမဟာဆွေနဲ့မိခင်ဒေါ်ကြည်ကြည်တို့က1933ဒီဇင်ဘာစကိုင်းမြို့မှာမွေးဖွားခဲ့ပြီးဒေါ်ခင်ဆွေဦးဟာငယ်စဉ်ကရန်ကုန်မြို့မှာအထက်တန်းပညာကိုသင်ယူခဲ့ပါတယ်1952ခုရန်ကုန်တက္ကသိုလ်မှာပညာသင်ကြားခဲ့ပေမဲ့1956မန္တလေးတက္ကသိုလ်ကနေဝိဇ္ဇာဘွဲ့ရခဲ့သူဖြစ်ပြီး1968ခုနှစ်မှာပညာရေးတက္ကသိုလ်ကနောက်ထပ်ဘွဲ့ရသူလည်းဖြစ်ပါတယ်။1951-52ကာလမှာရန်ကုန်တက္ကသိုလ်ရဲ့စာနယ်ဇင်းအသင်းအဖွဲ့တွဲဖက်အတွင်းရေးမှူးအဖြစ်တာဝန်ယူခဲ့သလို1952-53မှာအိုးဝေမဂ္ဂဇင်းတွဲဖက်အယ်ဒီတာဖြစ်ပါတယ်။သူရေးသားထုတ်ဝေခဲ့တဲ့စာအုပ်တွေကတော့1961မှာဒိုတိုင်းဌာနီ62မှာခင်းနဲ့အတူဘဝနဲ့မုံတိုင်း1963မှာငင်းညံပါစေစုံတော်မြိုင်စတာဒီဖြစ်ပြီး1982ခုနှစ်မှာထုတ်ဝေတဲ့နေကြီးပြတော့နှွေးလိမ့်မယ်ဆိုတဲ့ဝတ္ထုကိုတော့ရုပ်ရှင်ရိုက်ကူးခဲ့ပါတယ်။ဆရာမကြီးရဲ့နောက်ဆုံးလုံငင်းလို့ပြောလို့ရနိုင်မဲ့သကိုင်းသမီးဒိုင်ယာရီကို2003ခုနှစ်မှာရေးသားထုတ်ဝေခဲ့ပြီးလုံငင်းစာအုပ်ပေါင်း83အုပ်ရေးသားခဲ့တာပါ။2012ခုနှစ်မှာတော့အမျိုးသားစာပေတသက်တာစုကိုချီးမြှင့်ခြင်းခံခဲ့ရသူဖြစ်ပါတယ်ခင်ဗျာ